ထွေထွေရေးကောက်ပွဲကျင်းပရာဒီကနေ့မှာတိုင်းနယ်ပြည်နယ်အသီးသီးမှာရှိရေးဆန္ဒမဲ့ပေးခွင့်ရှိသူတွေဟာသဆိုင်ရာမယုံတွေမှာကာယောဂါစီမင်းတွေနဲ့အညီမဲ့ပေးနေကြပြီးကာယောဂါကာလနိုင်ရာမယ်နီလန်တွေကြောင့်တချို့မယုံတွေမှာတော့တမက်ချင်အထိမဲ့ပေးရမယ့်သူတွေကျန်နေသေးတဲ့အကြောင်းပြောပြချင်ပါတယ်ကျွန်မကတော့စုစုပါ ကိုဗစ်ရောဂါကူးစက်ခံရသူနေစဉ်တထောင်ဝန်းကျင်နဲ့သေဆုံးသူတွေရှိနေသေးဖြစ်တဲ့မြန်မာနိုင်ငံမှာအထူးရွေးကောက်ပွဲကိုကာယောဂါကာလအတွင်းကျင်းပရတာဖြစ်လို့မယုံတွေမှာကျန်းမာရေးစီမင်းတွေနဲ့အညီဆောင်ရွက်နေကြတာပါ။ကိုဗစ်ရောဂါကူးစက်မှုကိုကာကွယ်နိုင်ဖို့ဘီကင်းလုံးကျုံနဲ့ဆန္ဒမဲ့ပေးနိုင်ရေးအစီအမံတွေကိုမယုံအားလုံးနီးပါးမှာစီမံဆောင်ရွက်ထားတယ်လို့ရွေးကောက်ပွဲဆောင်ကြည့် ုမရှိခဲ့ပေမဲ့လည်းပြည်သူတွေထိတ်လန့်ဖြစ်ပြီးမဲလာမပေးကြမှာကိုစိုးရိမ်ကြကြပေမဲ့ဒီကနေ့မှာတော့ပြည်သူတော်တော်များများစိတ်ဝင်စားမဲလာပေးကြတာကိုတွေ့ရပါတယ်ယူကောက်ပွဲကျင်းပဖို့နှင်းရအလိုလောက်မှာပဲခူးတိုင်းယူကောက်ပွဲကော်မရှင်ရုံးဝင်နဲ့အတံမုံလို့ယူဆရတဲ့ပောက်ကွဲမှုဖြစ်စဉ်ရှိခဲ့ပေမဲ့ဒီကနေ့မှာတော့အားလုံးအေးအေးဆေးဆေးရှိနေတယ်လို့ပဲခူးတိုင်းယူကောက်ပွဲဆောင်ကြီးလေးလာသူမဲ့ရင်ရင်မျိုးကပြောပါတယ်
။မဲပြည့်ရတဲ့အေးအေးဆေးဆေးနဲ့အမှန်တော့ပြဿနာမရှိဘူးဟုတ်။ကျမတို့စီကမဲ3000ကျော်ရှိတယ်။စီပင်မဲပြည့်ပြီးသား1050 1000ကျော်ကျော်ကျန်တာပေါ့။1000ကျော်ကျော်မှမှဆိုးဆိုးကြီးမဲတောင်းသွားလို့ကျန်တဲ့ဟာမဲနဲ့ဆိုရင်သိမရှိတော့ဟုတ်။
ရွေးကောက်ပွဲမတိုင်ခင်အကြိုကာလမှာဆန္ဒပြုခဲ့ကြတဲ့ကြိုတင်မဲ့ပေးရမှာတော့မဲစာရေးပေါက်တာမဲတစိတုံးအတူလုပ်ခဲ့တဲ့ကိစ္စတွေရှိခဲ့ပြီးဒီကနေ့မှလည်းမွန်ပြည်နယ်ရေးမြို့နယ်မှာရှိတဲ့အစစ်စမြချေးရွာကမဲရုံတစ်ခုမှာဆန္ဒမဲပေးရမှာတုံးတဲ့တစိတုံးအတူတွေ့ရှိခဲ့လို့ကျူးလွန်သူလို့ယူဆထားသူကိုရေစကန်မှာစစ်ဆေးနေတယ်လို့သိရပါတယ်။တခြားဒေသကမဲရုံတို့မှာလည်းမဲတစိတုံးတို့လဲလှယ်ထားတဲ့ကိစ္စတွေဒီကနေ့မှဖြစ်ခဲ့ပါတယ်။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလဝင်ရောက်ရှင်မြိုင်သူတွေကိုမဲပေးခွင့်ရှိသူဦးရေဟာ38တန်းကျော်ရှိနေပါတယ်။ဒေယောဂါကာလမှာအသက်60နဲ့အထက်ရှိသူတက်ကြီးပိုင်းတွေနဲ့နာမကျန်းဖြစ်သူတွေကိုချုပ်တင်မဲကောက်ခံခဲ့ပြီးအစိုးရထိပ်တိုင်ခေါင်းဆောင်တော်တော်များများလည်းချုပ်တင်မဲပေးခဲ့ကြတာပါ။တမရော်ကာဝေးဦးစီးချုပ်ဘိုးချုပ်မှုကြီးမင်းအောင်ဟိုင်ကတော့လူပေါ်ကိုင်းသက်တွေနဲ့အတူမဲပေးခြင်းလို့ဒီကနေ့မှမဲပေးခဲ့တာလို့ပြောပါတယ်
။ကျွန်တော်တို့မျိုးပါတာသာသနာရှင်များဒီပေါ်မှာလေးထားတဲ့ပါတီပေါ့ကျွန်တော်ကဒုတာဝေးရေးသူမအောင်မလေးထားတဲ့ပါတီအကျွန်တော်အများကပြောတယ်ကျွန်တော်တို့တက်မှန်တဲ့ဇွဲပြီးဒုတိယရတဲ့ပါတီလို့ဒီလိုကျွန်တော်ရွေးချယ်ပြီးပြောတယ်ပူပြီးခေါင်းနဲ့နာခကိုဖန်ချနိုင်မယ်လို့ကျွန်တော်အသိပါတယ်ကျွန်တော်ကဖြစ်ဖြစ်ဆန္ဒနဲ့ချက်ပေါ်လည်းရတာတော့လက်ခံဒါတော့ဘယ်လုံးမှမြင်ပယ်လို့မရလက်ခံနောက်နိုင်ငံသူနိုင်ငံသားတွေရဲ့ခံစားရတဲ့ပေါ်ကတော့ဒါရီဘလူးဖြည့်ပြမှုတွေလည်းစဉ်းစားပြီးတော့လုံဆောင်မှုတွေပါလေဒါတော့ကျွန်တော်တို့အတွက်အင်မတန်အရေးကြီးတဲ့အချက်ပဲ
ကဲယောဂါကာကွယ်ရေးနိလန့်တွေဖြစ်တဲ့တအုပ်နဲ့တအုပ်ခခုခွာနေကြဖို့မဲပေးဖို့တန်းစီရမှာနေရချဲတာနဲ့မတ်နဲ့ဖေရှိဝေရာအပြင်မဲယုံမဝင်ခင်လက်တန်းစင်စီသုံးခိုင်းနာတို့ကိုဆောင်ရွက်နေကြပေမဲ့လည်းတချို့မဲယုံတွေမှာတော့အခက်အခဲရှိနေပါတယ်အခြေခံလူလန်းစားအများစုနေထိုင်ရာဖိုင်နာယာမြို့နယ်မှာတော့ဒေသအသီးသီးကရောက်လာကြတဲ့စက်ရုံလုပ်သားတွေလည်းအများဆုံးရှိနေပြီးမဲယုံအခြေအဝန်နဲ့မဲပေးသူဦးရေမမျှတာတွေကြောင့်တယောက်နဲ့တယောက်ခက်ခွခွာနေရမယ်ဆိုတဲ့စီမင်းကတော့လိုက်နာဖို့ခင်းရင်နာကိုတွေ့ရပါတယ်။ ERR တိုင်းဒေသခံကိုစီယာလင်းကတော့နေရပြန်ပြီးမဲပေးခြင်းပေမဲ့လည်းကယောဂါကြောင့်ရန်ကုန်မှာသာမဲပေးခဲ့ရတဲ့အခြေအနေကိုပြောထားပါတယ်
။ဒီယောဂါကြီးနဲ့ရောက်တာပြန်လို့ရလည်းမရဘူး။လောက်ရလည်းတရားထက်ဆိုတော့ဒီမှာပဲမဲပေးခဲ့တာ။ပထမဆုံးမဲပေးရတာကတော့အားမလည်းမပေးဘူးဒီတိုင်းလာပြီးရင်လည်းအလွယ်လွယ်ချေချေလေးဖြစ်မှာဆိုလို့ဖုန်းနေပါရတဲ့ကတော့ဘယ်လိုပြရတယ်ဘယ်လိုပြရတယ်တော့ကြည့်ထားတယ်တစ်စိတ်တုံးထူတာတွေအားသာတေချာကြည့်ထားတယ်ဒီရောက်တော့တေချာကိုယ့်ကိုမှားမှာဆိုလို့တေချာကြည့်နေမှားမှာဆိုလို့ယာတွေကလည်းကြက်ကလည်းကြပြောက်လို့အထဲမှာနည်းနည်းလေးကြောရတာလေးအစင်တော့ပြေပါရဲ့ဒီကလေးအကုန်ကြပြောက်သွားတာကအမတ်စင်နှစ်ပတ်ပြီးရင်လာနေတယ်အစင်ပြောင်းလုပ်ပေးတယ်
ပြည်သူများကကိုယုံကြည်ရလွှတ်တော်ကိုယ်စားလှယ်လောင်းတွေကိုဆန္ဒမဲပေးခွင့်ရှိတဲ့အချိန်ဟာမနက်6နာရီကနေညနေ4နာရီအထိသာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတာပါ။ဒါပေမဲ့လည်းကာယောဂါကာလမှာတဦးနဲ့တဦးခုခုခွာနေပြီးမဲပေးဖို့တက်စီရကနေညနေ4နာရီကျော်တဲ့အထိမဲပေးဖို့ဆောင်ရသူတွေလည်းနေရာတော်တော်များများမှာရှိနေပါတယ်။သတ်မှတ်ချိန်အတွင်းမှာဆန္ဒမဲကောက်ခံနိုင်ခဲ့တဲ့မဲယုံချူကတော့ကျူတင်မဲရီတွေ့တာစာနေကြပြီးပြည်သူတွေကလည်းသူတို့မျှော်လင့်နေတဲ့ကိုယ်စားလှယ်လောင်းအနိုင်ရမရဆိုတာကိုစိတ်ဝင်စားစောင့်မျှော်နေကြပါရဲ့ရှင်။ကျမကတော့စုစုပါ VOE အတွက်သတင်းပေးပို့နေတာဖြစ်ပါရဲ့ရှင်။